ဖမ်းဆီးတရားစွဲခံနေရတဲ့ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရီလိုက်စားမှုနဲ့အမှုတမှုထပ်တိုးလိုက်တဲ့အတွက်ဒေါ်ဆန်းစုကြည်အပေါ်အမှုဖွင့်ထားတဲ့အာဂရီလိုက်စားမှုစုစုပေါင်း၅မှုရှိသွားပါပြီ။ကိုဗစ်ကပ်ဘေးကြောင့်နှစ်လကြာရပ်ထားတဲ့အမှုကြမ်းနာစစ်ဆေးမှုတွေဒီကနေ့နေပြည်တော်မှာပြန်ဆပေးမယ်လို့ဒေါ်ဆန်းစုကြည်နေမကောင်းတဲ့အတွက်သူ့အမှုကိုမကြမ်းနာနိုင်ခဲ့ပါဘူး။သမရဦးဝင်းမြင့်ရဲ့အမှုတစ်ခုကိုတော့စစ်ဆေးခဲ့ပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါမယ်ရှင်။
ဒေါ်အောင်ဆန်းစုကြည်အမှုတွေကိုတီးတန့်စစ်ဆေးနိုင်ဖို့နေပြည်တော်ကအထူးတရားရုံးမှာဒီကနေ့ကြားနာစစ်ဆေးမှုတွေအတွက်ရုံချင်းပြန်ဆပါရယ်ကိုဗစ်ကရောဂါကြောင့်နှစ်လတာအမှုစစ်ဆေးကြားနာမှုတွေရပ်ထားခဲ့ပြီးပြန်ဆရတဲ့နေ့မှာပဲဒေါ်အောင်ဆန်းစုကြည်ကိုအာဂရီလိုက်ဆက်မှုတပ်ဖြည့်ရေးဥပဒေနဲ့ရန်ကုန်မြို့မှာအမှုထပ်ဖွင့်ထားတာသိခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါရယ
်အခုကကျွန်တော်ပြန်သိရတာကဘာမှမဆိုရတဲ့အမှုတစ်ခုရှိတယ်အဲ့ဒါကဦးဝင်းမြင့်မပါဘူးလေဒေါ်ဆန်းစုကြည်ကလည်းပြောပါတယ
်မန္တလေးတိုင်းဒေသကြီးတိုင်တရားရုံးမှာလည်းဒေါ်အောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုလေးမှုဖွင့်ထားတာရှိပါတယ်ဒါကြောင့်ရန်ကုန်တိုင်းမဟမ်းမြို့နယ်မှာထပ်ဆွဲတဲ့အမှုနဲ့ဆိုရင်ဒေါ်အောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုနဲ့ဆွဲတာစုစုပေါင်း9မှုရှိသွားပါပြီနေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေကြားနာဖို့ဒီကနေ့ရုံးချင်းထုတ်ပေမဲ့ဒေါ်အောင်ဆန်းစုကြည်နေမကောင်းဖြစ်နေလို့မကြားနာနိုင်ခဲ့ဘူးလို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်
ဝင်လာတဲ့အချိန်မှာပဲသူမျက်နှာတွေနီးနေတယ်ကမျက်နှာတွေမွန့်နေတယ်ကအဲ့တော့သူကပြောတာတော့ခိုင်းပြီးပြီးကျမသူဟိုတိတ်ပြီးတော့ဝမ်းပြီးဘူးလေခေါင်းတွေတော်တော်မူးနေဟိုအဲ့တော့နေမကောင်းလို့လားကြားမှိုင်လားဆိုတော့ကြားလာတာတော့မဟုတ်ဘူးတဲ့သူလေအခုဆိုတခြားလုံးဆရာဦးနဲ့မတွေ့တဲ့နှစ်လအဲ့ဒီအတွင်းမှာလည်းဘာမှတိတ်မဖြစ်ပါဘူးလေအခုကသူအလာလမ်းမှာကားကကျန်းလို့လေကားဖြစ်တော့ရမ်းနေပေါ့လေအဲ့မှာသူကမူးသွားတာလေပြောလေသိပြီတော့သူစကားမပြောနိုင်ဘူးနောက်နေ့ကျမှပြောတာပေါ့လေနောက်နေ့လည်းယုံကြည်နေရစီသေးတာဟုတ
်အမှုကြားနာစစ်ဆေးမှုတွေရထားချိန်နှစ်လအတွင်းဒေါ်အောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှေ့နေတွေနဲ့တွေ့ခွင့်မရခဲ့ပဲဒီကနေ့မှပထမဆုံးအချိန်ပြန်တွေ့ခဲ့တာပါနေမကောင်းလို့ဒေါ်အောင်ဆန်းစုကြည်ရဲ့အမှုတွေကိုမကြားနာနိုင်ခဲ့ပေမဲ့သမရဦးဝင်းမြင့်ရဲ့အမှုတွေကိုတော့စစ်ဆေးကြားနာခဲ့ပါတယ
်ဒီကနေ့ကတမှုပဲဖြစ်တာပေါ့နော်သမရကြီးဦးဝင်းမြင့်ရဲ့အမှုသွားပါပြီ25ဦးဝင်းမြင့်အမှုကတော့ရှာဖွေတက်တယ်ဆိုတော့ရှာဖွေတက်တယ်ဆက်တယ်လို့ပဲပေါ့ဗျာဆက်တယ်လို့ပဲထွက်တာပါပဲသူရှေ့ကနေခေါ်တယ်ဒီပစ္စည်းဒီပစ္စည်းတွေနဲ့ပတ်တယ်လို့ရှာဖွေပုံစံနဲ့သိနေတာကိုလက်မှတ်ထိုးရတယ်ပေါ့နော်အဲတော့ရှာဖွေတက်တယ်ခုတယ်လည်းပဲအဲ့ဒီပစ္စည်းတွေကောင်းမြင်နေခြားတော့မဟုတ်ပါဘူးသူကခုတယ်လည်းဝတ်ခံပါပါဖြစ်တဲ့အခါကျတော့ဒီရုံးကြီးမှာအခုတင်ထားတဲ့ဆက်ဆံနေဟုတ်မဟုတ်လည်းသူကောင်းလို့မသိပါဘူးလေအဲ့လိုပြောတယ
်သမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့အပေါ်တရားစွဲထားတဲ့အမှုတွေထက်ကအငဲစားအမှုတွေကိုနေပြည်တော်တည်တံတရားရုံးမှာတပတ်ကုန်ရက်ကြားနာစစ်ဆေးနေတာပါမနေ့ပြန်စက်တင်ဘာ14ရက်နေ့ကျရင်တော့ဒေါ်အောင်ဆန်းစုကြည်အပေါ်စွဲထားတဲ့အများပြည်သူတည်ငြိမ်အေးချမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25ရို့အတွက်ကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်ဒေါ်အောင်ဆန်းစုကြည်ဟာပုတ်ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ဥပဒေပုံမှန်68ရာဇသက်ကြီးဥပဒေပုံမှန်905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကနမှုရန်ကုန်အရှိပိုင်းခရိုင်တရားရုံးကနေပြီးတော့တရားလွှတ်တော်ကိုလွှဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3တစ်ကငယ်တခါမန္တလေးတိုင်းတရားလွှတ်တော်မှာထပ်မံဆွဲဆိုခံရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုလေမှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်လာတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း7မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်